အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးအတွက်အစိုးရလွှတ်တော် NNEA နဲ့ကျောင်းသားတွေရဲ့လေးပွင့်ဆိုင်သဘောတူညီမှုကနေဥပဒေမူကြမ်းထွက်လာပြီးလွှတ်တော်မှာတင်ပြထားပြီးဖြစ်ပါတယ်အခုတလောအစိုးရဘက်ကလေးပွင့်ဆိုင်သဘောတူညီမှုတွေကိုစန့်ကျင်တဲ့လုပ်ရက်တွေလှုပ်ဆောင်တာတွေရှိနေတယ်လို့ဒီနေ့သတင်းစာရှင်းလင်းပွဲမှာဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီအဖွဲ့ဝင်တွေနဲ့ NNEA ကိုယ်စားလှယ်တွေကပြောဆိုလိုက်ပါတယ်။အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းဟာ NNEA ကိုယ်စားလှယ်တွေသာရေးဆွဲထားတယ်လို့အစိုးရသတင်းစာမှာဖော်ပြခဲ့မှုဟာလေးပွင့်ဆိုင်သဘောတူညီချက်ကိုစန့်ကျင်နေတယ်လို့ NNEA ကိုယ်စားလှယ်ဒေါက်တာသိန်းလွင်ကပြောပါတယ်။
စီမီပညာဦးစီးဌာနမှာကျွန်တော်တို့ NNEA ကိုယ်စားလှယ်တွေရဲ့ကျောင်းသားကိုယ်စားလှယ်တွေရဲ့အစိုးရအဖွဲ့ကိုယ်စားလှယ်တွေရဲ့ရှင်းလင်းရုံရုံကဥပဒေပညာရှင်တွေပါဝင်ပြီးတော့အတည်ပြုလိုက်တဲ့ပရိချမ်းကိုတင်းစာမှာထည့်ပါတယ်။ဒီမူလဥပဒေနဲ့ကျွန်တော်တို့လက်တော်ကိုတင်လိုက်တဲ့လေးပွင့်ဆိုင်အတည်ပြုတဲ့ဥပဒေချမ်းနဲ့နှိုင်းချင်တဲ့စီရာပေါ်လာတယ်။အဲ့ဒီမှာတက်တဲ့ခေါင်းစဉ်မှာလည်းလွဲချော်တာတွေ့တယ်။ဆိုတော့အဲ့ဒီမှာအပေါ်ကလေးပွင့်ဆိုင်သဘောတူညီတယ်ဆိုတဲ့စာပိုက်ကိုဖြစ်လိုက်ပြီးတော့ NNEA ကိုယ်စားလှယ်များနဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီမှကျောင်းသားကိုယ်စားလှယ်များကိုစားဒေါက်တာသိန်းလွင်ဒေါက်တာညညသိန်းနဲ့ဦးအောင်မိုင်းဆန်တို့ရေးဆွဲလက်မှတ်ထိုးထားသည့်ဦးချန်းလို့ရေးထားတာအသေးပဲလွှဲအောင်လုပ်လိုက်
ဒီရပိုင်းမှာရန်ကုန်မန္တလေးနဲ့မကွေးတက္ကသိုလ်တွေမှာပေါမောက်ခချုပ်တွေဥဆောင်ပြီးကျောင်းသားတပိတ်တွေကိုတံပြန်တပိတ်ပုံစံဆောင်ရွက်နေတာတွေဟာလည်းလေးပွင့်ဆိုင်ကတိကဝတ်တွေကိုချိုးဖောက်ရာရောက်တယ်လို့ကျောင်းသားတွေကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါအပြင်ရန်ကုန်မြို့ကိုကျောင်းသားတပိတ်တွေဝင်ရောက်ရင်အရေးယူမယ်လို့အစိုးရရဲ့ကြိုတင်ကြညာချက်ဟာလေးပွင့်ဆိုင်သဘောတူညီမှုကိုချိုးဖောက်ရာရောက်တယ်လို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီဝင်ကိုနန္နာစစ်အောင်ကပြောပါတယ်။
ရန်ကုန်မြို့သို့ကျောင်းသားတပိတ်စစ်ကြောများဝင်ရောက်လာရင်ဥပဒေအရရေးယူပြီးဆိုသောအချက်သည်ကြိုတင်သဘောတူညီချက်၉ချက်ပါမိမောကျောင်းသားများနှင့်တပိတ်ကိုကူညီပံ့ပိုးသူများအားရေးယူခြင်းမပြုရန်သဘောတူညီချက်ကိုစတင်ဖောက်ဖျက်ရာရောက်ကြောင်းသုံးသပ်ပါသည်
လေးပွင့်ဆိုင်ကတိကဝတ်တွေကိုချိုးဖောက်ရာရောက်တဲ့လုပ်ရက်တွေရပ်တန့်ပေးဖို့အကြောင်းကြားစာကို NNEA နဲ့ကျောင်းသားတွေကပညာရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဒေါက်ခင်ဆန်းဤပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌတွေအပြင်တန်ယုံတွေအရက်ဖက်အဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုပေးပို့သွားဖို့ရှိပါတယ်။လေးပွင့်ဆိုင်ဆွေးနွေးပွဲကတိကဝတ်တွေကိုဖောက်ဖျက်မယ်ဆိုရင်ဆန္ဒပြလှုပ်ရှားမှုတွေပြန်လည်ဆောင်ရွက်မှာဖြစ်တယ်လို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီဝင်ကိုစေရလွင်ကပြောပါတယ်။
ကျွန်တော်တို့ဒီလွတ်တော်ရဲ့ဒီတူးချက်တွေကကျွန်တော်လေးပွင့်ဆိုင်တိစုံညီနိုင်ရဲ့တိစုံညီနိုင်ရဲ့ထွက်လာတဲ့ရလက်တွေကိုတိုးထည့်ပြီးတော့နောက်ထပ်အစ်စ်တက်တက်ကြီးထွက်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့တပိတ်တွေအားလုံးပြန်လဲစတင်သွားမှာပါပြန်လဲစပါပါကျွန်တော်တို့ကတပိတ်လန်တော့မဟုတ်ဘဲနဲ့လွတ်တော်ကိုလေးလာစောင့်ကြည့်နေတာပါ
အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းကိုပြောင်စုလှတ်တော်ကဒီလ28ရက်နေ့မှာတစုံတရာအကြောင်းထူအောင်စူးစမ်းပေးဖို့နဲ့အကြောင်းမထူဘူးဆိုရင်လက်ဗဒန်းမျိုးကိုရောက်ရှိနေတဲ့တပိတ်မောက်ပင်မစစ်ကြောင်းဟာရန်ကုန်ကိုချီတက်လာမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်